Yangon Insane Baho Jinao Nga Ni Biro, Piao Shwe Kangaya Re, Nangan Ye Jinao Nea Ne Ngaze Ugo, Ka Ngazi Ne Koyu Dwara Pchapare, Ae Koyu Dwara Nangan Ye Jinao Re, Name Siye Ne Garo Ati Ja Matiya Deba Wulu, Nangan Ye Jinao Re Go Kunyi Pene Turiga Piao Bare, Piao Shwe Kangaya Re Turi Re Maro, Pige Re Jona Sakoya Ne, Dong San Su Jie Mwene Atayma, Thao Nui Lo Sha Muma Pa Weng Gedu Dacho Le Pare Lu,
အကျဉ်းသားတွေကိုကူညီပေးနေသူတူကVOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်။ဝင်းနေရအင်းစိန်ကနေပြောင်းလာတာတိုင်ဝူပဲ၅စီလုံးတရ၅စီလုံးရောက်သွားတယ်လို့ပြောတယ်။အာတော်စံသူကြီးဝင်းနေအင်းစိန်တောင်မှလုတ်ခဲ့တဲ့အတွက်အဲ့မှာမှတ်သားတဲ့သူတွေပေါ့။အဲ့အဲ့လူတွေအများဆုံးပါတယ်။ပြီးတော့စကိုးကျူလာရင်ပြီးတော့ဟိုစကန်းကျူလာရင်အဲချက်လုတ်ကိုချီသေးတာကိုအဲ့ဒီအားကြီးချီသေးတော့သူကကြိုပြီးတော့ပ
ကျွန်တော်အကျဉ်းထောင်နဲ့အိုးဘိုအကျဉ်းထောင်ကယာနဲ့ချီတဲ့နိုင်ငံရေးအကျဉ်းသူအကျဉ်းသားတွေကိုဒိုက်ဦးထောင်မကွေးထောင်နဲ့တာယာဝတီထောင်တွေကိုပြောင်းရွှေ့ခဲ့ပါတယ်။ဒါကတော့ထောင်တွင်းနိုင်ငံရေးလှုပ်ရှားမှုအခမ်းအနားတွေမလုပ်နိုင်အောင်ထောင်အာဏာပိုင်တွေဘက်ကရည်ရွယ်ချက်ရှိရှိလုပ်နေတာဖြစ်တယ်လို့မြင်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားကွန်ရက်
ပီပီအန်အမ်ကတာဝန်ရှိသူဦးတိုက်ထွန်းကဗီအိုကိုပြောပြပါတယ်။ဒီဆိုတာလည်းမှာတော့ဒီထောင်ပြောင်းမှုကိုကျွန်တော်တို့ခက်ဆဲဆဲမှာဆိုရင်ဒါအင်းစိန်ဘိုးအချင်းထောင်တို့မန်လေးဘိုးအချင်းထောင်တို့ကြိုက်မြော်အချင်းထောင်တို့ပေါ့နော်။ဒီထောင်မှာရှိတဲ့နိုင်ငံအချင်းသားယာနဲ့ချီကိုမှမိကျောက်စုနဲ့ဝေးရဲ့အချင်းထောင်တွေပေါ့အထူးတစ်ပြည့်ဆိုရင်ကျွန်တော်အောက်မြန်မာပြည်ဘက်ကဆိုရင်ထိုက် ဲ့သူတွေစုစည်းဖြစ်နေတဲ့ညီညွတ်မှုစုစည်းမှုတွေကိုဖြိုခွဲဖို့အတွက်လှုပ်ဆောင်နေလှုပ်ဆောင်ရဖြစ်ပါတယ်။အလားတူပဲမိသားစုဝင်တွေကသူတို့လှုပ်ဆောင်လိုက်တဲ့နောက်ဆက်တွဲမှာမိသားစုဝင်တွေအနေနဲ့ထောင်ဝင်စာပါစယ်ပို့ဖို့မိသားစုနဲ့အတူတူပို့ဆိုတာအင်မတန်ခက်ခဲသွားပါတယ်။တူရဖို့အတွက်ဆိုရင်အရင်လိုပါစယ်ပို့နိုင်အောင်လို့လည်းမရတော့ဘဲနဲ့လမ်းကြီးစိတ်တွေပါများစွာလိုအပ်လာတယ်ပေါ့နော်။ဒီလိုခက်ခဲတွေနဲ့ပါနောက်ဆက်တွဲရင်ဆိုင်နေရတာကိုကျွန်တော်တို့စိတ်မကောင်းဘဲတွေ့နေရပါတယ်။
ပြီးခဲ့တဲ့သတင်းပတ်တုန်းကကြိုင်မြောထောင်ကနေဒိုင်ဦးထောင်ကိုအမျိုးသမီးနိုင်ငံရေးအကျဉ်းသူ40ကျော်လောက်ကိုပြောင်းရွှေ့တဲ့အချိန်မှာထောင်အဝင်မှာအာဏာပိုင်တွေရဲ့ရိုက်နှက်ခြင်းကိုခံခဲ့ရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့အမည်မဖော်လိုတဲ့အကျဉ်းထောင်ဝန်ထမ်းတအူက VOA ကိုပြောပြရမှာတော့ထောင်ပြောင်းလာတဲ့သူတွေရဲ့အိတ်တွေထဲမှာတယ်လီဖုန်းနဲ့မိုးရေဆေးဝါးတွေပါဝင်ခဲ့လို့သိမ်းခဲ့တာလို့ဆွဆွဲပြောဆိုခဲ့ပါတယ်ဒါပေမဲ့အကျဉ်းထောင်နဲ့နှီးဆက်သူနိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူကတော့ဒီဖြစ်စဉ်ကမဟုတ်မှန်ဘူးလို့ညင်းဆိုပါတယ်။ကြိုင်မြောထောင်ကနေအမျိုးမျိုးစစ်စစ်စီးစစ်ပြီးမှတယ်လာရတဲ့ပစ္စည်းတွေဖြစ်တယ်လို့အခုလိုတုံ့ပြန်ပါတယ်
။အဲဦးထောင်မှာသူတို့ဟာဟိုပါစယ်ထုတ်တွေထဲမှာဖုန်းတွေမိတယ်ဆေးတွေမိတယ်ဝိရဆေးတွေမိတယ်ဆိုပြီးတော့ဟိုဆွဆွဲတာပေါ့ဗျာတကယ်တော့လုတ်ကြန်တာပေါ့ဆိုလိုတဲ့သဘောကဟိုကြိုင်မြောထောင်ကနေထွက်လာကလေးကရှာဖွေရေးဝင်ပြီးသားဗျာရှာဖွေဝင်တဲ့ဖင်နာအစအနိုင်ခံရတယ်ကျွန်တော်တို့နိုင်ငံရေးကျင်းသားအကျဉ်းသူတွေပါအဲ့လိုရှာဖွေခံပြီးတော့ဟောဒုမြောက်ပြီးတော့သူတို့ခွင့်ပြုလိုက်တဲ့ပစ္စည်းတွေကိုနဲ့အတူဒိုင်ဦးတော်ရောက်တဲ့ရောက်တယ်ပေါ့ဗျာအမှဒိုင်ဦးတော်မှာကျင်းသူကျင်းသားတွေရှေ့မှာဒီပါစယ်ထုတ်တွေဒီပါလာတဲ့အတူပစ္စည်းတွေကိုစစ်တာမဟုတ်ဘဲနဲ့သူတို့ကသာသူတို့တိမ်းသွားပြီးတော့ဟောသူတို့ဟိုတနေရာရာမှာသွားစစ်ပြီးတော့မှဒါကိုတွေးပါလေဆိုတဲ့ဟာကတော်တော်ကိုယုတ်တိမရှိဘဲနဲ့အမှန်တော့တန်းကြရဲလို့ရဲလို့အကစားအနေနဲ့အမှန်တော့အောက်တက်ကြရဲလို့ရဲလို့ကျွန်တော်တို့ကတော့ယူဆတယ်
အဲ့ဒီနေ့ကရိုက်နှက်ခံရသူတွေထဲမှာ88ငိမ့်ပွင့်အဖွဲ့ကမနုနုအောင်နဲ့မခက်ခက်လွင်တို့ပါဝင်ခဲ့ပါတယ်မနုနုအောင်ကရိုက်ခံရတဲ့ဒဏ်ရာပြင်းထန်တာကြောင့်ဆေးရုံတင်ထားရတယ်လို့အခြေအနေကစိုးရင်ရတယ်လို့ဒိုင်ဦးထောင်တဲ့နှီးဆက်သူက VOA ကိုအတည်ပြုပါတယ်ဒီကိစ္စနဲ့ပတ်သက်လို့ VOA ကနေစစ်ကောင်စီရဲ့အကျဉ်းဦးကြီးဌာနပြောခွင့်ရသူဒုတိယညွှန်ကြားရေးမှူးချုပ်နဲ့စစ်ကောင်စီပြောခွင့်ရကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုခြင်းမရှိပါဘူး။ဒိုင်ဦးထောင်ဖြစ်ရတဲ့ပတ်သက်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားကိုရဲ့ PPNM အပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေတဲ့အဖွဲ့6ဖွဲ့ကနေပြီးတော့ဇွန်လ25ရက်နေ့ဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီအထဲမှာတော့တိုက်ပိတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသူတွေကိုထောင်ဝင်စာဧည့်တွေ့ခွင့်အမြန်ဆုံးပြန်လည်စီစဉ်ဆောင်ရွက်ပေးဖို့နဲ့ထောင်ပါဆယ်တွေလက်ခံခွင့်ပြန်ပြီးတော့ပေးဖို့နောက်ပြီးတော့တိုက်ပိတ်ခံထားရတဲ့သူတွေအမြန်ဆုံးလွှတ်ပေးဖို့ ဒဏ်ရာရတဲ့သူတွေကိုကောင်းမွန်လုံလောက်တဲ့စေဝါကူတာမှုတွေနဲ့ကျန်းမာရေးဆောင်ရှားမှုတွေအမြန်ဆုံးပေးဖို့နောက်ပြီးတော့ပုံမှန်အမျိုးမျိုးတက်ပြီးတော့ထပ်တိုးတရားစွဲဆိုဖို့ပြင်ဆင်နေတဲ့အမှုတွေအလုံးကိုချက်ချင်းပိတ်သိမ်းပေးဖို့နဲ့အကြောင်းပြချက်မခိုင်လုံမဲ့တင်စီထားတဲ့နိုင်ငံရေးအကျဉ်းသူတွေရဲ့အတုံးဆောင်ပစ္စည်းတွေကိုပြန်လည်ပေးရဖို့ဆိုတဲ့အချက်တွေတောင်းဆိုထားပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသေး AABBB ရဲ့ဇွန်လ22ရက်နေ့အထိစရည်အရာအာဏာသိမ်းကာလအတွင်းမှာနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့လူပေါင်း2000ကျော်ဖမ်းဆီးခံထားရတယ်လို့ထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒီစရည်ကတော့ချဲ့ကားထားတဲ့စရည်နေဖြစ်တယ်ဆိုပြီးတော့ပြန်လည်တုံ့ပြန်ထားပါတယ်ရှင်